စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်တပ်ကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းလုပ်နေတဲ့အတွက်ကျေးရွာ14ရွာကဒေသခံ8000နီးပါးစစ်ဘေးရှောင်နေရတယ်လို့စစ်ဘေးတစ်ခွာတည်းကကူညီနေသူတွေက VOA ကိုပြောပါတယ်ဝက်လက်တောင်ချမ်းမှာလည်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံတို့သေဆုံးတာရှိပြီးနေအိမ်တွေမိရှုခံနေရတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းနဲ့ခင်ဦးမြို့နယ်ဝက်လက်မြို့နယ်တွေကအခြေအနေတွေကိုကိုရဲမုံကတင်ပြပေးမှာဖြစ်ပါတယ်
ရွှေဘုံမြို့နယ်တဲကထွက်လာတဲ့စစ်တပ်စစ်ကြောင်းနှစ်ကြောင်းဟာဩဂုတ်လ25ရက်နေ့မနက်ပိုင်းမှာခင်ဦးမြို့နယ်တဲကကျေးရွာတွေကိုဝင်ရောက်လာတဲ့အတွက်ကျေးရွာ14ရွာကဒေသခံ8000နီးပါးဟာဘေးလွရာကိုတင်းရှောင်နေကြရတာပါစစ်တပ်ဟာကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိပေမဲ့လက်နက်ကြီးတွေနဲ့အနီးအနားကကျေးရွာတွေကိုပစ်ခတ်တာရှိတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတို့ကအခုလိုပြောပါတယ
်မနေ့ကရွှေဘုံကနေပြန်လာတာမနက်လင်းတော့ပင်နင်းသားလေးကိုရောက်တာအခုနေ့လည်းကြတော့မထောင်လာဝင်သွားပြီ။ညောင်ကကြတော့ဟိုတနေ့ကရေယူကနေလာပြီးချေဖို့သွားတဲ့ဆေးချောင်းကဒီကနေ့ခင်းမြို့နယ်အောင်သာရွာထဲကိုရောက်လာပြီ။ဒီကနေ့ကအိုင်အောင်သာကိုအိမ်မက်သဘောရှိတယ်။အလုံးပေါင်း14ရွာပေါ့။မကြောင်နေရတာ8000လောက်ပေါ့နော်။တိုက်ပွဲဖြစ်တာကတော့မကြောက်ဘူး။လက်နက်ကြီးပြတဲ့နေရာတော့ကြားတယ်။အုံးအုံးနဲ့နေရာမိုးတွေချိန်နေတဲ့တိုင်းပဲ
။စစ်တပ်ရဲ့နေမြေရှင်းလင်းတာတွေကြောင့်စစ်တပ်တက်ဆွဲထားတဲ့အောင်သာကျေးရွာအပါအဝင်အင်ပေါက်မယန်းအင်းကုံသာမြကန်အင်ပတ်အဆရှိတဲ့ကျေးရွာ14ရွာကဒေသခံတွေတင်းရှောင်နေရတာလည်းဖြစ်ပါတယ်။ဒဇယ်နဲ့ရေဦးမျိုးကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီတွေပါတဲ့စစ်ကြောင်းဟာရွှေဘိုကိုသွားဖို့ခင်ဦးမျိုးနယ်ထဲဖြတ်ရင်းနေမြေရှင်းလင်းနေတာကြောင့်ဒေသခံတွေထွက်ပြေးနေရတာဖြစ်ပြီးဩဂုတ်လ22ရက်နေ့ကအသက်ကြီးအဖို့တဦးစစ်ဘေးတင်းရှောင်ရင်အမောဖောက်တိုက်ဆုံးခဲ့ပါသေးတယ်။စကိုင်းတိုင်းထဲမှာပဲဝက်လက်မျိုးမှာဆိုရင်ဝက်လက်တောင်ချန်းကမန္တလေးမြကြီးနားရထားလမ်းကိုပြင်ဆင်မှုစကိုင်းနဲ့ဝက်လက်မျိုးအဆက်ထန်းကြီးဘူတာမှာတက်ဆွဲထားတဲ့စစ်တပ်ဟာဩဂုတ်လ24ရက်မှာထန်းကြီးကျေးရွာကနေအိမ်တွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိငိမ့်တပ်ဖို့ဝင်ရောက်တဲ့အရက်သားတွေကိုလည်းပြစ်ခတ်တဲ့အတွက်အရက်သား2ဦးတိတ်ဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံသူကအခုလိုပြောပါတယ်
။ဟုတ်သူ့အစ်ကိုကြောင့်ထန်းကြီးဘူတာမှာရှိတယ်နော်။ထန်းကြီးကျေးရွာမိရှုတော့အမှမိရှုတော့ဇော်ကန်ကဝင်းနေညာဝင်းနေရဲ့ချိန်မှာပေးဆက်စကားစကားတူဖြစ်တာပေါ့နော်။ဒီတော့တယောက်ကတော့ပလက်လန်ပြီးပြင်နေခဲ့လေပြောခုဒီတော့တော့မကော်သေးချာတန်ရဲ့လူတွေသုံးယောက်တက်မနေရှိရပေါ့ခုတော့သိကူတော့မခံရင်ဒီဆုံးတာတရားအောင်ကျွန်တော်တော့လည်းဒီလူတွေတရားပဲအစားကနေကလည်းမရှိခံရတာဘူးပြောကျွန်တော်သိနေနေပဲကြံနေပါလေအခုကကြွားရဲ့နောက်ဆောင်ပြီးကြတာရှိပေါ့ဒီတန်လန်းရဲ့ညီကြီးကလည်းဒီလိုမှပြင်းနေတယ်နောက်ပြီးတော့ဒီဟိုပြေးတာပေါ့ရတန်လန်းကိုဒီမလန်းမကောင်းလိုက်ပြီးတော့ဒီပြေးနေတဲ့စစ်ဆောင်ပြည်ကြီးကိုဖမ်းပြီးတော့ဒီတန်လန်းလှုပ်ခိုင်းတာပေါ့နော်ဒီပေါ်တာဆွဲသဘောနဲ့လှုပ်သားပြီးခိုင်းနိုင်ပြီနေဆုံးတော့15ရောက်ရောက်နေတဲ့တမန်လေးရှိနေကြည
့်စစ်တပ်ဟာစကိုင်းမျိုးနဲ့ဝက်လက်မျိုးနယ်တွေကဖြတ်သွားတဲ့မန္တလေးမြကြီးနားရထားလမ်းကိုပြင်ဆင်ဖို့အတွက်စကိုင်းမျိုးတွေမှာလည်းနေမြေရှင်းလင်းရေးတွေလုပ်ခဲ့ပြီးအဲ့ဒီနေမြေရှင်းလင်းရေးအတွင်းအရက်သားနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအပါအဝင်အနည်းဆုံး9ဦးခန့်သေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ဩဂုတ်လ23ရက်နေ့မှာတော့စကိုင်းမျိုးကနေတဆင့်ဝက်လက်မျိုးတွေကိုဝင်ရောက်လာခဲ့ပြီးတိုက်ပွဲဖြစ်တာမရှိပေမဲ့စစ်ရေးတင်းမာနေတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကလည်းမိုင်းဆွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ